မင်္ဂလာပါခင်ဗျာဒီနေ့တဲ့လီလိုက်စီစဉ်မှာတော့ ICJ ဆုံးဖြတ်ချက်ကြောင့်ဘာတွေဖြစ်လာနိုင်မလဲဆိုတာဆွေးနွေးမှာပါလူမျိုးတုံးစီမဲ့လုပ်ရည်တွေကိုဟန်တားနိုင်အောင်မြန်မာစိုးရကဆွေးနွေးတော့ဖို့ပြည်ပဆိုင်ရာတရားရုံး ICJ ကဒီသတင်းပတ်ထဲမှာပဲကြားဖြတ်ဆုံးဖြတ်ချက်ချမှတ်လိုက်ပါတယ် ICJ တရားစီရင်ရေးဒီဆုံးဖြတ်ချက်ဟာမျှတမှုရှိပါရဲ့လားမြန်မာနိုင်ငံရဲ့နိုင်ငံရေးလူခွင့်ရေးခြေနေပုံမှာအကောင်အဆိုးဘလို့အကျိုးဆက်တွေကိုမျှော်လင့်နိုင်မလဲဆိုတာတွေကိုကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်ပြည်နိုင်ဆွေးနွေးမှုပုဂ္ဂိုလ်နှုတ်ကိုဖိတ်ကြားထားပါတယ်တူကတော့လူခွင့်ရေးလှုပ်ရှားနေတဲ့ရှင်းနေကြီးဦးသိန်းတန်းဦးပါနောက်တူကတော့မြန်မာရေးသုံးသပ်သူလည်းဖြစ်တဲ့မြန်မာမဟာဗျူဟာနဲ့မူဝါဒလေးလာရေး Institute ISC မြန်မာဦးအောင်သူငယ်တို့ဖြစ်ပါတယ်ဆိုတော့ကျွန်တော်ပြည်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရောနောက်ကိုယ်တိုင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေချိုးလေးလိုင်းပေါ်မှာရောက်နေကြပါပြီဆိုတော့အရင်ဆုံးအနေနဲ့ကတော့ကျွန်တော်ပြည်နိုင်ဆွေးနွေးမဲ့သူတွေကိုဟိုသုံးသပ်စီချင်တာရှိပါတယ်ဆိုတော့ဟိုဆရာဦးသိန်းတန်းကိုအရင်သုံးသပ်ပေးပါလားခင်ဗျာအခုဆုံးဖြတ်ချက်အနေနဲ့ပေါ့လေ ICJ ကဆုံးဖြတ်ထားတဲ့အဓိကအချက်လေးချက်မှာဒီချက်တွေကတမတ်တမတ်ကြရဲလက်ခံနေတဲ့ဆုံးဖြတ်ချက်ဖြစ်မဖြစ်ဆိုတာကိုဆရာအနေနဲ့ဘယ်လိုများသုံးသပ်ချက်လဲခင်ဗျာ
ဒီခွာဆုံးပြောရရင်တော့ဒီသုံးသပ်ချက်ဆုံးဖြတ်ချက်တွေကအမှုနဲ့တိုင်းရပြောဆောင်တော့နော်ကျွန်တော်တို့ပထမဟိုအနေနဲ့ဒီလိုချက်တွေလုပ်ကန်ဆောင်ရပါဆိုတဲ့အချက်နဲ့ချတာပေါ့ရတယ်လှုပ်ထုံးလို့ပြီးတာချတဲ့တဘောကဒီလိုချတဲ့လူကျွန်တော်တို့ကဒီအဖို့တခုလုံးသူတို့ရဲ့ပြညာချက်တွေမှလည်းပါပါတယ်ဟိုနှိမ့်သွားတယ်ဆိုတော့အနေထားတော့ခုံတို့ရတယ်သူကဒီမှာကျွန်တော်တို့ဥရီစကားရတယ်နော် primary behavior ဆိုခေါ်တာပေါ့ဗျာမိသားရဲ့တသက်ကံထောက်ထားတွေရှိနေတယ်ဆိုတဲ့အချက်ပေါ့နော်အဲ့ဒါကျွန်တော်တို့ဖြည့်ချင်းစရာတွေရှိတယ်အဓိကအဖြစ်နော်ဖြည့်ချင်းဥပမာပြန်ဒီခုမှာဟိုဘက်တစ်ဖက်နိုင်ငံမှာဒုက္ခသည်စကားမှာ9သိန်းရောက်နေတယ်ဒါကျွန်တော်တို့မငင်းနိုင်ဘူးပေါ့နော်အဲ့ဒီမှာမိသားတွေဖြစ်ခဲ့တယ်နောက်တစ်ဖက်မှာအခြားဒီ billion စက်မှာတိုက်ပွဲတွေဖြစ်နေတယ်ဖြူခွင့်ချစ်ပေါက်တဲ့စွတ်စွဲချက်တွေရှိတယ်ဆိုတော့အဲ့ဒီဟာတွေအပေါ်မှာတရားရင်းကတော့လုံထုံးလုံပြီးအရာချတာဒါပုံမှန်အဖြစ်ချတယ်လို့ပဲကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဟိုနောက်တစ်ခုရှိတာဒီမြန်မာစိုးရဘက်ကတော့ဟိုဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့သူတို့ထုတ်ပြန်ချက်နောက်ပိုင်းမှာထုတ်ပါတယ်ဒီအခုတရားရုံးရဲ့ဆုံးဖြတ်ချက်ကိုသူတို့အနေနဲ့မှတ်သားထားတယ်နောက်ပြီးတော့လူမျိုးပြုံးတိအောင်မလုပ်ခဲ့ဘူးဆိုပြီးတော့တုံ့ပြန်ချက်တွေလည်းရှိပါတယ်ဟိုတစ်ချိန်တည်းမှာပဲပေါ့လေဒီ ICJ မှာဒီတရားလုံးဘက်ကတင်ပြတဲ့အချက်လက်တွေမှာဟိုမှားယွင်းတဲ့ဆက်စဲချက်တွေပါရဲ့နော်ဆိုပြီးတော့ဟိုပြောတာမျိုးတွေလည်းရှိပါတယ်ဆိုတော့ဒီလိုခိုင်မာမှုအားနဲ့အချက်လက်တွေကိုအခြေခံတဲ့ဆုံးဖြတ်ချက်ဖြစ်နေအခုဒီပေါ့လေအခုကတော့ဒါအဓိကအမှုနဲ့ပတ်သက်လို့ဆုံးဖြတ်တာမျိုးမဟုတ်ဘဲနဲ့ဟိုကြားကာလမှာတားမြစ်နေသဘောမျိုးထုတ်တာပေါ့လေဆိုတော့ဒီလိုထုတ်တယ်ဆိုရင်လည်းဒီလိုထုတ်ပြန်ချက်ကရောဟိုတင့်တော်တယ်ညှက်တဲ့ဟိုထုတ်ပြန်ချက်ဖြစ်နေပြောလို့ရမှာဖြစ်
အဲ့ဒီဟာကဗျာဒီလိုရှိတယ်ဟိုပထမအားဖြင့်ဟိုကျွန်တော်ဒီတန်ခါးသိမိဌာနရဲ့ထုတ်ပြန်ချက်ကိုတွေ့ရပါတယ်ဒါတော်တော်တည်တည်ငြိမ်ငြိမ်နဲ့ဟိုပြန်တုံ့ပြန်တာပေါ့နော်ဒီထုတ်ပြန်ချက်နဲ့ပတ်သက်လို့ဒီ ICJ ဆိုတာဥလက္ခဏကပြည်နယ်စာရညာတောင်းထားတဲ့တရားရင်ဖြစ်တဲ့အခါကျတော့ဆက်မထူးတည်ပြည်စီမထူးတည်ပြည်စီဥလက္ခဏကကိုယ်ဝန်နိုင်ငံတွေကလေးစားလိုက်တာပေါ့တာဝန်ရှိတဲ့အတွက်အဲ့ဒီဟာကိုနိုင်ငံကြီးတစ်ခုစီပါကြောင်းပြတယ်နဲ့ပြီးမှသားတယ်ပြောတာပေါ့ဗျာဟိုဒီဟာနဲ့ပတ်သက်လို့ဟိုသဘောတူလည်းမတူဘူးဆိုတော့ဒီကြားပြဿနာအနေနဲ့ပြောတာပေါ့ဒါလေးလေးစားစားတုံ့ပြန်တာကောင်းတယ်အဲ့တော့ဒီမှာပါတဲ့အချက်လက်တွေဒီပတ်သက်ပြောတာကဒါဖြစ်လို့ရှိရင်ကျွန်တော်တို့ကုလသမဂ္ဂရဲ့ Fact Finding Mission FFM ရဲ့ပေါ့နော်ဒီ Intelligence Fact Finding Mission ကိုမြန်မာပေါ့နော်အဲ့ဒီကနေပြီးတော့အချက်လက်တွေအစီရင်ခံစားအဲ့ဒီအစီရင်ခံစားလည်းပဲဒီဘင်္ဂလားဒေ့ရှ်ကရှိတဲ့ဒုက္ခတွေသခန်းကတပတ်တပြောပြချက်တွေပေါ်မှာ Unilateral ပေါ့အခြေပြုလုပ်တာဖြစ်တယ်တရားမျှတမှုမရှိဘူးတော့အဲ့တော့ဒါမှန်တယ်ဒါတပတ်တပြောခဲ့ရတယ်တပတ်ကလည်းဘာလို့အဲ့လိုဖြစ်ရတာလဲဆိုကျွန်တော်တို့ကအဝေးမခံခဲ့ဘူးလေเนาะဒါကျွန်တော်တို့အကြီးလေးတဲ့သင်ခန်းစာဖြစ်ပါတယ်ကြီးလေးတဲ့သင်ခန်းစာဖြစ်တယ်ဒီကိုဘက်ကိုဒီမှာလည်းပြည်တွင်းမှာအခက်အခဲရှိတယ်။ဒေါအောင်စန်းစုကြည်ကကိုပြည်အနန္တကိုပြင်ဟိုတောင်းပြီးတော့ report လုပ်တာကိုခါခါတီးတီးတဲတဲလို့ညင်းညတဲ့လူတွေရှိတဲ့အခါကျတော့အပြင်ကနေဘက်ဖက်ကိုင်းနေနေရှင်တာကအချုပ်ချာအနာဘာဖြစ်တယ်ညာဖြစ်တယ်စတဲ့ကိစ္စတွေဒီပေါ်လာတာ။တကယ်လို့ဒါကျွန်တော်တို့ကအဲ့ဒီအချိန်တော့ကိုဘက်ကဖြစ်စင်နေကိုအချိန်နဲ့တည်းကြီးထူးကြီးဖြစ်ရှင်းနိုင်ခဲ့မယ်ဆိုရင်အခုလိုကိစ္စမျိုးမဖြစ်နိုင်ဘူး။ဒီကိစ္စမျိုးဖြစ်မလာနိုင်ဘူးဖြစ်မလာတဲ့အခါကျတော့သူတို့ကသူတို့ရတဲ့အချက်လေအရာဒါကသူက ICB ဆိုတာကုလသမဂ္ဂဗရင်ဂျင်စာတန်းရဲ့အရာတည်ထောင်ထားတဲ့အဖြစ်ဒီအသင်းဖြစ်ဖွဲ့ဖြစ်တဲ့အခါတရားရုံးဖြစ်တဲ့အတွက်ကြောင့်မို့လို့ကုလသမဂ္ဂအတည်ထောင်ထားတဲ့အချက်လက်စာဖွေရေးမစ်ရှင်ကပတ်သက်တဲ့ဒီသက်တည်ဆက်ချက်တွေကိုယူတာဘာမှအဝစရာမရှိဘူးဒါနဲ့ခုနပြောသလိုဒါတွေကကျွန်တော်တို့ပြောနိုင်တာတော့ Unilateral တဖက်တကောက်ချက်တွေဖြစ်တယ်ဒါကြောင့်မို့အန်ဆရာတရားမျှတမှုမရှိဘူးဆိုတော့အချက်တွေကတော့ကျွန်တော်တို့တက်ကအခိုင်အမာကျွန်တော်တို့စိုးရဘက်ကနေအခိုင်အမာပြောထားတဲ့အချက်ဖြစ်ပါတယ်
โอเคကျေးဇူးပါဆိုတော့ကျွန်တော်ဥဝန်သူငင်းရဲ့သဘောထားလည်းသိကြပါတယ်ခင်ဗျာဆိုတော့ဟိုဥဝန်သူငင်းရဲ့အရင်ဆုံးကျွန်တော်တို့ဒီ ICJ ရဲ့ဒီ ဟိုဘော်လေးဆုံးဖြတ်တဲ့အချက်၄ချက်နဲ့ပတ်သက်လို့ဘော်လေးရေဝူရကျွန်တော်တို့တုံ့တက်မယ်ဆိုရင်ဒါတမတ်ကြရတဲ့လက္ခဏာနဲ့ဆုံးဖြတ်ချက်တွေလိုမျိုးပြောနိုင်မလ
ားဒီလိုဗျဟိုကျွန်တော်ဥပဒေကြောင်းရကျွန်တော်မကြားကြပါဘူးဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးဆက်ဆက်လာတဲ့ဟိုနိုင်ငံကြီးတက်ရောက်မှုပေါ့ဗျာဆိုတော့အဲ့ရှိတော့ဘက်ကတော့ကျွန်တော်သုံးသပ်ချက်ပါတယ်ကျွန်တော်ပထမဆုံးတစ်ချက်ကျွန်တော်ပြောချင်တာကကျွန်တော်တို့ sovereignty လို့ပြောတဲ့အချုပ်ချာအာဏာတိုင်မှုဆိုတာကအရင်ရှိခဲ့တဲ့ကကျွန်တော်တို့စဉ်းစားတဲ့ပုံက absolute ပေါ့နော်အကျိုးမဲ့အချုပ်ချာအာဏာတိုင်မှုသဘောမျိုးဆက်ပါတယ်ဆိုတော့ဒီလိုမျိုးဘယ်သူကလာမရှိနိုင်ဆိုတာမျိုးပေါ့နော်ဆိုတော့ဒါပေမဲ့ကျွန်တော်တို့အခုကခက်ကပြောင်းလာတဲ့ခါကျတော့ကျွန်တော်တို့မှာအကျိုးမဲ့အချုပ်ချာအာဏာတိုင်မှုဆိုတာမဖြစ်နိုင်တော့ဘူးဆိုတော့ဒီအနေထားမှာပဲ religious လို့ခေါ်တဲ့ကျွန်တော်တို့နှိုင်းရသဘောနဲ့အချုပ်ချအာဏာပိုင်မှုဆိုတဲ့ဟာမျိုးတွေကြောင်းလာပါတယ်ဆိုတော့အခုလက်ရှိ ICJ ရဲ့ဆုံးဖြတ်ချက်ဆိုတာကလည်းကျွန်တော်တို့ကြည့်မှာအကျိုးမဲ့အချုပ်ချအာဏာပိုင်မှုဆိုတာမရှိတော့ဘူးဒါပေမဲ့ကျွန်တော်တို့နိုင်ငံတကာရဲ့အစံလေးအပြင်ရဲ့အစံလေးလည်းနားထောင်ရမယ်ဆိုရဲသဘောကြီးပြတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဟိုဆိုတော့ဟိုတစ်ချိန်နဲ့မှာပဲဆော့ဆော့ကလည်းကျွန်တော်ဟိုဆရာဦးတင်းတန်းကိုလည်းမေးသွားတာရှိပါတယ်ဟိုဒါဒီအမှုနဲ့ပတ်သက်လို့ပေါ့လေအခုအဓိကအမှုကတော့မပြတ်သေးဘူးဆက်သွားနေအောင်ပဲဟိုဟိုနှစ်နဲ့ချီပြီးတော့လည်းကြာနေတယ်ဆိုပြီးကမန့်ထားရလည်းရှိပါတယ်ဆိုတော့ဒီနေရာမှာဟိုတင်ပြတဲ့အချက်လက်တွေပေါ့လေဒါဒီမှာဟိုတစ်ဖက်သက်တင်ပြတာတွေရှိတယ်ဟိုမှားရုံးနဲ့တင်ပြချက်တွေရှိတယ်ဟိုဒါကြောင့်ဟိုဒါကြောင့်လည်းတချို့ကယူဆတာတော့အခုဒီနောက်ဆုံးဒီဟိုကိုကနဦးဆုံးဖြတ်ချက်ပေါ့လေဒီလေးချက်ချလိုက်တယ်ဆိုရင်လည်းဒါတွေကမျှတမှုရှိပါမလားဆိုတော့တချို့ကဟို argue လုပ်တာတွေရှိတယ်ဟိုစောရကတက်တာတွေရှိတယ်ပေါ့လေဆိုတော့ဒီလိုစောရကတက်တာတွေကစောရကဟိုတက်တင်တက်ထိုက်တဲ့အကြောင်းရင်းတွေလိုမျိုးစုံနိုင်မှာကောင်းသူကြီး
ဒီလိုကကျွန်တော်တို့2013ခုနှစ်မှာဒီဦးစိန်စိန်ကိုဆက်ပေါ်တော့ဆိုရခိုင်ပြည်နယ်ပြဿနာဖြစ်ပါတယ်ဖြစ်တဲ့ခါကျတော့အဲ့တော့စိတ်မကြခင်မှာပဲဦးစိန်စိန်ကဆွတ်တော်ကိုကျွန်တော်တို့အစီရင်ခံပါတယ်ဆိုတော့အခုဒီကိစ္စတွေကဘာကြောင့်ဖြစ်ရလဲဘာတွေပြုပြင်နေလဲဆိုတဲ့ဟာမျိုးပေါ့ဆိုတော့ပြီးတဲ့ခါကျတော့ကော်မရှင်ဖွဲ့တဲ့ဟာမျိုးတွေလုပ်ပါတယ်ဆိုတော့အဲ့တော့အခုလက်ရှိပြဿနာမှာကျတော့အခု2016မှာပြဿနာတက်တယ်တဲ့တဲ့ခါကျတော့အခုချိန်ကြီးကိုကျွန်တော်မြင်လာကလွတ်တော်ကိုတလုံးတစ်ပါးသားမှရှင်းပြတာမရှိသေးဘူးညဆိုလိုတဲ့သဘောကလားဟိုဘာတွေဖြစ်နေလဲပေါ့ကျွန်တော်တိုင်းကြီးကအရေးပေါ်နေပြီလားမပေါ်ဘူးလားကျွန်တော်တိုင်းကြီးကဒီပြဿနာတွေကိုဟိုတကယ်ရင်ဆိုင်ရမလားမရင်ဆိုင်ရဘူးလားပေါ့နော်ဆိုတော့အဲ့ဒါနဲ့ပတ်သက်လို့အစိုးရဘက်ကကျွန်တော်ထင်တယ်အဲ့လိုကြီးကြီးကျယ်ကျယ်ရှင်းပြတာမျိုးမရှိသေးဘူးဖြစ်ပါတယ
်ဟုတ်ကဲ့ကိုအောင်သူကြီးဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေတော်တော်များရှိနေပါတယ်။စာရီပိဖို့စိတ်ဝင်စားနဲ့ရေးသားပိဖို့ထားရင်လည်းတော်တော်များပါတယ်။ဆိုတော့ဟိုအားလုံးပါဝင်နိုင်အောင်ဟိုလူရင်းကိစ္စကိုပဲအာရုံစိုက်ပြီးဟိုဆွေးနွေးကြဖို့လည်းကျွန်တော်အဓိကမြစ်တာရက်ခင်နေပါတယ်။ဆိုတော့အခုကျွန်တော်တို့ကိုယ်တိုင်ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုလှည့်ပေးကြပါမယ်ခင်ဗျာ။တူဦးကတော့ကျွန်တော်မြန်မာနိုင်ငံကကိုစလိုင်းပွေကုန်းဖြစ်ပါတယ်။ကိုစလိုင်းပွေကုန်းဆွေးနွေးလို့ရပါတယ်ခင်ဗျာ။
ကျွန်တော်ပြောချင်တဲ့ဥစ္စာကတော့ဒီဥစ္စာက ICJ အဆုံးဖြတ်ချက်ချတယ်ဆိုတဲ့ဥစ္စာကလည်းပဲဟို moral law တဘောနေပဲဆုံးဖြတ်ချတာကျွန်တော်တွေ့ရပါတယ်ဆိုတော့ကျွန်တော်တို့လုပ်ရမယ့်ဥစ္စာကတော့သူတို့ဆုံးဖြတ်ချက်အတိုင်းပဲသတိကြီးကြီးနဲ့ကျွန်တော်တို့အစိုးရကတုံ့ပြန်သွားမှာဖြစ်တယ်အဲ့တော့ဒီနေရာမှာတပ်မတော်ကသူတို့ပြင်ခန်းစာရဖို့လိုတယ်ဒီလိုမျိုးကျွန်တော်တို့အတိုင်းတကာနိုင်ငံတကာကလည်းအဲ့လိုမျိုးဆုံးဖြတ်ချလာတဲ့ချိန်ကျတော့ဘယ်သူကအဓိကယဉ်ဆိုင်ရမလဲဆိုရင်တော့လုပ်အစိုးရကျွန်တော်တို့နောက်ကပြည်သူအဲ့တော့တမရောကသူ့ဟာသူဟိုနေလို့များလို့ဆိုတော့သူတမောပေါက်ရမယ်အဲ့တော့သူတို့ဆုံးဖြတ်ချက်ချပြီးတဲ့ဥစ္စာတုံ့ပြန်တဲ့ချိန်မှာဟိုတတိထားပြီးတော့မှတုံ့ပြန်ဖို့လိုတယ်အဲ့တော့ငကိုကလေးကဒီအစိုးရကလူလက်တော့ဟိုစုံဆန်းစစ်ဆေးကော်မရှင်လိုမျိုးကိုစောစောချီချီပထမဦးဆုံးအနေနဲ့ဝင်ခိုင်းနေဆိုရင်တော့အခုကအဲ့လောက်ပြဿနာကြီးမှာမဟုတ်ဘူးသူကပြဿနာဖြစ်တာနဲ့ဟိုစစ်တပ်ကအော်ဒီကဘာဥဆောင်တဲ့ဥစားဆုံးသတိစဲဝင်ခိုင်းတဲ့ပုံစံမျိုးကသူတို့ပြီးနေတယ်လို့သူတို့ထင်ခဲ့တာ။နောက်ဆိုရင်အဲ့လိုမဟုတ်နဲ့လွတ်လပ်တဲ့ညှတ်တဲ့အဲ့ဒီကြားတမကြတဲ့သူတွေကိုအဲ့လိုမျိုးမှဆိုရင်တော့အတုံးပြူတင်တယ်လို့ကျွန်တော်ပြောချင်ပါတယ်ကြား
။ဟုတ်ကဲ့ကိုစလိုင်းပွေကတော့ဒီနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုအားနည်းတယ်ဆိုတော့အဓိကထောက်ပြချင်တယ်လို့နားလည်ပါတယ်။ဆိုတော့ကျွန်တော်နောက်တက်ဆွေးနွေးမဲ့ပုဂ္ဂိုလ်တူကတော့အမေရိကန်ပြည်သူဆိုတော့ကိုလမောင်ဖြစ်ပါတယ်။ကိုလမောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါဗျာအထူးပဲကျေးဇူးတင်ပါတယ်ဒီလိုမျိုးအော်ကျွန်တော်ကတော့ပြည်သူတွေကိုမေတ္တာရက်ခံနေတယ်စိတ်ဝင်စားနေတဲ့ပြည်သူတွေပေါ့ဗျာစိတ်ဝင်စားနေတဲ့ပြည်သူတွေဘယ်လိုမေတ္တာရက်ခံနေလဲဆိုတော့အခုဟိုအခု ICJ ကိစ္စပေါ့နော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုနောင်မတည်ငြိမ်မှုတွေဖန်ပြီးလာနိုင်တယ်အာထောက်ခံတဲ့လူနဲ့အာကန့်ကွက်တဲ့လူကကန့်ကွက်လူကအများစုဖြစ်နေတယ်ဆိုကြ အာဒီလူတွေကြားထဲမှာပြိပခါတွေဖြစ်လာတယ်ကျွန်တော်တခုပြောချင်တာကျွန်တော်အပိုင်းပေါ့ဗျာကျွန်တော်ကဒီနိုင်ငံမှာနေတာ10နှစ်ရှိပြီအဲ့တော့ဒီမှာရှိတဲ့လူတွေကဒီ ICG လည်းမသိဘူးဒီဟိုအရေးဒီစစ်တပ်ရဲ့ကျူးလွန်တဲ့အရေးတွေလည်းမသိဘူးနောက်ပြီးတော့အီရန်ရေးလည်းမသိဘူးနောက်ခုဝူဟန်ဘိုင်းဟတ်ဗိုင်းရပ်စ်ဆိုတာလည်းမသိဘူးဒီနေ့နှစ်ပြည့်ဘူးဆိုတာလည်းမသိကြပါဘူးအဲ့တော့တိတ်ပြီးတော့လည်းဟိုမဆိုးရင်ရပါနဲ့ဗမာပြည်သူတွေကျွန်တော်တွေ့နေတာတအားဆိုးရစိတ်တွေတအားကြီးနေတဲ့ဆက်ကြောင့်ทําซื้อจําไม่ได้อ่ะครับฉันไม่เจริญไม่รู้ชื่อป่ะอ่ะแล้วก็ตู้ตะพักก็ดีโหนํามาตัดพี่แล้วหลูမျိုးสุนํามาตัดพี่ပြောတယ်ဘာမှဆိုอ่ะဒီหลูမျိုးမရှိဘူးဆိုတာဟိုဘလို့ကျွန်တော်တို့ဒီမြန်မာနိုင်ငံဆိုอ่ะနေဘလို့ဒီหลูမျိုးစုဘလို့ဆောင်ရွက်ပေးမလဲဆိုတာဟိုဦးသက်တန်းကိုမေးကြပါနဲ့နောက်တစ်ခုကဥောက်တုံကြီးကိုမေးကြတာကတော့ကျွန်တော်တို့ဒီတိုင်းပြည်မတည်ငြိမ်ဖြစ်အခုကတိုင်းပြည်မတည်ငြိမ်ဖြစ်မဲ့ဘက်ကိုဦးတည်နေလို့ကျွန်တော်ကမြင်တဲ့တော့ကြောင့်တိုင်းမတည်ငြိမ်ဖြစ်ရင်25ရာခိုင်နှုန်းတော့တော်တော်ကိုယ်စားလှယ်တွေကမြဲမှလားတည်ငြိမ်ရင်မြဲမှလားဆိုတော့ကျွန်တော်သိကြပါမယ်
။ဆိုတော့ဆရာဦးသိန်းသန်းဦးရေသူကတခုတော့ရှိတာပေါ့လေဒါအစိုးရကလောက်ရမယ့်ကိစ္စကိုမေးရမေးခွန်းတော့ဖြစ်နေပါလေ။ဆိုတော့ဆရာဦးသိန်းသန်းဦးဒီကသူမေးဦးသိန်းသန်းဦးကိုမေးချင်တဲ့ဒီကမေးခွန်းကတော့ဒီ Ranger နဲ့ပတ်သက်တဲ့အသုံးနှုန်းပေါ့လေ။ဟိုတောင်းမြန်မာတောင်းရှိတဲ့သူတွေကအခုချိန်ထိဒါဒီအသုံးနှုန်းကိုလက်လက်မခံပါဘူး။ဆိုတော့ဒါနဲ့ပတ်သက်လို့အကောင်းဆုံးဖြည့်ရှင်းနိုင်မယ့်နီလန်ဘာရှိမလဲဆိုတော့ဟိုသူကမေးသွားပါလေ။ဆိုတော့ဆရာဦးသိန်းသန်းဦးဒါနဲ့ပတ်သက်လို့ဟိုတုံ့ပြန်ပြီးဖြေပေးပါလားခင
်ဗျ။ဟုတ်ကြတော့ဗျာ။ကျွန်တော်ကအခြေခံမူတစ်ခုတစ်ခရက်ပေါ်မှာရပ်ပြီးတော့ရှင်းရမှာဗျာ။ Regional Identity လို့ခေါ်တဲ့အမျိုးသားတွင်ပြင်လက္ခဏာနဲ့တစ်ဖက်က International Humanitarian Law ဆိုတဲ့နော်။အခြေခံအပြည်ပြည်ဆိုင်ရာဒုက္ခရေးဆိုတော့မူဝါဒနေပြီးတော့ကျွန်တော်တို့ဒီအပေါ်မှာရှင်းကြရမယ်။ဘာပြီးတိုင်းနဲ့ပတ်သက်ပြီးတော့အရှုပ်ထွေးရအများကြီးပဲဒီကိစ္စမှာဆိုလို့ရှိရင်14 15ရာစုရခိုင်တိုင်းကစပြီးတော့အကျေတွန်းဟိုပြောသူကတပတ်နဲ့ဆက်ငင်းခုံနေရှိတော့ဒါတော့ကတော့ဒုလကူနဲ့တော့ပြောလို့မဖြစ်နိုင်ဘူးဘာပြီးတိုင်းကဟာပြင်ပိတ်ငင်းလို့လည်းမရဘူးဥပမာနေနေပြောရလို့ကျွန်တော်1986မိုင်းရာကြီးနဲ့ထောင်ကြတဲ့အချိန်မှာထောင်ထဲမှာမူကြိုင်တင်နေတဲ့အတူနေခဲ့ရတယ်စိတ်ထောင်မှာသူတို့ကသူတို့ကိုသူတို့မူကြိုင်တင်လို့ပဲခေါ်တာရိုဂျာလည်းမခေါ်ပါဘူးဒါပေမဲ့သူတို့တက်ကအားလဲစီရိုဂျာဆက်ဗေးရှင်းအာမီဆိုတာပါတယ်ကအဲ့ဒါရှိတဲ့အခါကျတော့အဲ့ဒီလူဖြစ်စဉ်ဖြစ်ရတယ်ပဲရှိတော့အဲ့ဒီအပေါ်မှာမှန်မှန်ကန်ကန်မြတ်မြတ်တရားနဲ့လူပြည်ပြည်သားနိုင်ငံကြီးပြည်ပြည်သားနဲ့ကျွန်တော်တို့စနစ်တကျဖြစ်ရှင်းရမယ်တော့
ဟုတ်ကဲ့ဆရာဦးသန်းကျေးဇူးပါကျေးဇူးပါနောက်မေးခွန်းတစ်ခုကတော့ကိုအောင်သူငယ်ကိုသူကအတိအကျဥတီပြီးမေးသွားတာပေါ့လေဆက်စွာသူကပြောတယ်လို့ပေါ့လေဒီကိစ္စနဲ့နောက်ဆက်တွဲထဲထဲမှာထောက်ခံတဲ့လူတွေစန့်ကျင်တဲ့လူတွေနဲ့အဲ့လိုပေါ့လေဟိုအားပြိုင်တာမျိုးတွေနောက်ပြီးတော့မတိမငြိမ်အခြေအနေတွေဖြစ်လာရင်ဒီနိုင်ငံရေးမှာဘလို့တက်ရောက်လာနိုင်လဲဆိုတော့သူကမေးသွားတယ်လို့နားလဲပါတယ်ဆိုတော့ကိုအောင်သူငယ်ဌာနပတ်သက်ပြီးဖြေပေးပါလားခင်ဗျဟု
တ်ကဲ့ဒီလက်ရှိကျွန်တော်တို့ ICJ ဆုံးဖြတ်ချက်ကြပါပြီကြလာတဲ့အခါကျတော့အစိုးရဘက်ကနေတော့ဒီဆုံးဖြတ်ချက်ဆိုတာဘလို့အသေးပဲတက်ရောက်တယ်ဆိုတာကိုရှင်းပြဖို့လိုလိမ့်မယ်လို့ကျွန်တော်ယူဆပါတယ်ဆိုတဲ့တဘောကဒီဆုံးဖြတ်ချက်ကဥပဒေသဘောဆိုရင်ဘလို့တက်ရောက်တယ်နိုင်ငံရေးဆိုရင်ဘလို့တက်ရောက်တယ်စသဖြင့်ရှင်းပြဖို့ရှိနေမယ်လို့ထင်အဲ့လိုမဟုတ်ဘူးဆိုရင်တော့ကျွန်တော်တို့လိုသလိုအသေးပဲဖွင့်ရတဲ့အနေအထားကိုဖြစ်လာနိုင်တယ်လို့ကျွန်တော်ထင်ပါတယ်အဲ့တော့အဲ့လိုအနေအထားမှာအခုလက်ရှိပြောမယ်ဆိုလို့ရှိရင်တော့ဟိုဒီဆုံးဖြတ်ချက်ကဟိုကျွန်တော်တို့ဂျာကာလာအစီအစဉ်လို့ဟိုပြောလို့ရပါတယ်ဟိုဂျာကာလာအစီအစဉ်ဆိုတော့ဟိုသူတို့ကိုလည်းဒုက္ခမပေးနဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာဒုက္ခမပေးနဲ့ပြီးတဲ့အခါကျတော့ပြီးခဲ့တဲ့ကာလကဖြစ်ခဲ့တဲ့သက်စီအထောက်ထားတွေလည်းမဖြောက်ခဲ့ဆိုတော့ဟိုသဘောမျိုးတွေအများကြီးကပါတယ်ဆိုတော့အဲ့လိုအနေအထားမှာဟိုကျွန်တော်မြန်မာဆိုးရဘကစဉ်းစားဖို့ဆိုလို့ရှိရင်ဒီဆုံးဖြတ်ချက်ကိုလိုက်နာမှာလားပေါ့မလိုက်နိုင်ဘူးဆိုလို့ရှိရင်တော့ခက်ပါလေ။ဘာလို့လဲဆိုတော့ကျွန်တော်တို့ခုနအစောပိုင်းကပြောသလိုပဲအချုပ်ခါအာဏာဆိုတာကကျွန်တော်တို့လုံးဝဟိုအပြည့်စုံပိုင်ရယ်ဆိုတဲ့ခင်မျိုးမဟုတ်တော့ပါဘူး။ဆိုတော့ဒီအနေအထားမှာတော့ဒါတစ်ပိုင်းပါ။ဆိုတော့အဲ့တော့အဲ့ဒီအနေအထားမှာပဲဒီအနေအထားကိုကျွန်တော်တို့ကဘယ်လိုမျိုးကုတ်လို့ပဲပေါ့။အချိန်ကဖိတ်ချသွားပြီ။အဲ့ဒီအနေအထားမှာတော့ကျွန်တော်တို့အကုန်ပြန်စဉ်းစားရတော့မယ်လို့ထင်ပါတယ်။အထူးသဖြင့်အခုလက်ရှိအချိန်ကြီးကမြန်မာစုရကတင်ကားကြီးလို့ပဲခေါ်ပါတယ်လူရင်းကြလို့တလုံးတစ်ပါးလားပါအတိမတ်မဖြစ်သေးပါဘူးဆိုတော့ဒါဆိုရင်ရှိရင်လည်းသူတို့ရဲ့အခြေအနေကဘယ်လိုရှိပါလဲသူတို့ရဲ့အခြေအနေဘယ်လိုရှိမှလဲကျွန်တော်ထင်တယ်စဉ်းစားရအခြေအနေရိုက်ရှိနေလို့ဖြစ်ပါတယ
်ဟုတ်ကဲ့ကောင်းသူကြီးဆွေးနွေးရခြေစူးပါဆိုတော့ကျွန်တော်ဆွေးနွေးဘက်တက်ကိုကိုယ်တိုင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းလေတိုင်းမှာကျန်နေပါသေးတယ်သူတို့လည်းလှည့်ပေးကြပါတယ်သူကတော့ထိုင်းနိုင်ငံကကိုယ်တီးလည်မှုပါကိုယ်တီးလည်မှုသဘောထားလည်းဆွေးနွေးရပါတယ်ခင်ဗျဟု
တ်ကဲ့ဒီမှာမြင်ရတော့ဒီဂျန်ဒီကတရားစွဲမှုအားနော်တရားစွဲတင်နေလို့ကျွန်တော်မြင်နေကြ။ဒါဖြစ်လို့ဆိုရင်နော်အခုဒီကျက်နယ်ကိစ္စအနော် ရောင်းများစွာဒီလောင်ပြည့်စုံခဲ့ရတယ်။နောက်ပြီးတော့ဒီရောင်းများစွာလည်းအပြတ်ခံရတယ်။အဲဒါကြောင့်မို့အင်္ဂါရောင်းရောက်ဖြစ်စေမှုဆိုတာလည်းသူတို့မကြည့်ခဲ့ဘူးလေဗျာ။အဲ့ဒီတော့နော်သူကတောင်းဝန်အများကြီးရှိတယ်အပြစ်ရှိတယ်လို့ကျွန်တော်ပြောချင်ပါတယ်။နောက်ပြီးတော့နော်ကျွန်တော်တို့ဒီနောင်တော်ကြီးအင်္ဂါအဖွဲ့ကြီးဒီမှာအခုရခိုင်ဒီလိုတွေကိုဘလောက်တက်ချက်နေပြီလဲကျွန်တော်တို့ပြောလို့မရဘူးဗျ။ဘာဖြစ်လဲဆိုရင်တော့အဲ့ဒီအတွက်ကျွန်တော်တို့အတွက်အမှန်အမှန်အတန်မှတွင်းပါတယ်နော်။အောက်မှသာလှုပ်ဆောင်မှုလည်းလိုတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကုသလမှုဆွေးနွေးတာကျေးဇူးပါ။နောက်တစ်ဦးကတော့ကျွန်တော်တို့မြန်မာနိုင်ငံကိုတန်းမောင်ဖြစ်ပါတယ်။ကိုတန်းမောင်လည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ဟိုဟိုဒီဦးသိန်းကြောင့်မေးချင်တာကဒီ NLD ကတရားဥပဒေမှာ तू ကအဲ့လေမေးပြီးလို့ရတယ်တော့ပြည်လည်းမရအောင်စစ်တက်မရဘူးဟုတ်ကဲ့အဲ့ဒါလေးသိကြမှာနောက်တစ်ခုကတော့စစ်တက်ကသူပြင်းပြပါပြီးဟိုတိုင်းသားနေနေဒီမှာလည်းအကုန်လုံးသူ့ရဲ့နာမည်ပြက်ပြက်တယ်များနေပါပြီအဲ့ဒီစီကြီးရောက်တယ်ဆိုတော့လည်းသူ့ကြောင့်ရောက်ခဲ့တာကတော့ပြည်လေးမှာထောက်ခံနေတောက်ွက်တယ်ဆိုတာကပြည်လေးမှာဖြစ်တဲ့ပြည်ကြီးတွေအကုန်သိပါတယ်ဘယ်သူကဘာလုပ်ခဲ့လဲတခြားတော့ရထိုင်ပြည်နယ်မှာဆိုရိုးရင်းကြောင့်အဲ့ဒီဝင်လာတော့ကဝင်လာတယ်ပြောတကယ်မိတိကဘယ်ရောက်ဝင်လာလို့လို့မာလီကဘယ်ရောက်ဘယ်ရောက်ဝင်လာလို့လာရှိုကဘယ်ရောက်ဝင်လာလို့တက်ပြေထူထားတဲ့အကုန်ရှိပါလေသူတို့ကဟိန္ဒူရောမွတ်စလင်ရောပုံလာကိုမိရှုခိုင်းမိရှုကလည်းဟိန္ဒူရောပဇာပေးလို့တက်ခိုင်းအဲ့ဒီဟိန္ဒူရောတက်ပြေထောက်ထားနဲ့အလက်ဖီရောပါနိုင်လိုက်ပဲလေကြာထားတယ်အဲ့ပုဂ္ဂိုလ်ကိုခေါ်ဆစ်လိုက်ပါတိုင်းသားကြီးဟိုနိုင်ငံရောက်ခေါ်ဆစ်စရာလို့တိုင်းသားကြီးအကုန်စုပြီးလိုက်တယ်ကိုကောလိပ်စ်ဖတ်ပြီးဆက်ထားတယ်ပါအဲ့ဒါကြီးပြည်ကျလို့ပါဟုတ်ကဲ့ဟုတ်ကဲ့ဟို
ကျွန်တော်နားလည်တာတော့ကိုတန်းမောင်ဆလိုလာတော့ဒီမြန်မာနိုင်ငံထဲမှာဒီတရားဟိုဘယ်လိုပြောမလဲဟိုတရားမျှတမှုကိစ္စတရားဥပဒေစိုးမိုးရေးကိစ္စတွေနဲ့ပတ်သက်လို့ကမောက်ကမဖြစ်နေတဲ့အခြေအနေတွေကိုအဓိကပြောချင်တယ်လို့နားလည်ပါတယ်ဆိုတော့ကျွန်တော်ဒီဆွေးနွေးဝက်တက်ကိုစာရေးပေးပို့ထားတာတချို့လည်းရှိနေပါသေးတယ်ဒါတွေကိုလည်းပဲဖော်ပြပေးချင်ပါတယ်တဦးကတော့ကျွန်တော်တို့ဒီ Facebook ကနေပို့ထားတာပါမထွေးဆိုတဲ့အကောင့်နဲ့သူရေးတာပါသူကတော့လူခွင့်ရင်းနဲ့ပတ်သက်လို့ ICJ ဆုံးဖြတ်ချက်ကမှန်ကန်မျှတမှုရှိပါတယ်ဆက်လက်ပြီးအကောင့်မျှော်လင့်ချက်ကတော့မြန်မာအပဝင်တန်းသားတွေပေါ်စစ်တပ်ကနှစ်ပေါင်းများစွာမျိုးမျိုးစုံလူခွင့်ရေးချုပ်ဖောက်မှုကျွလွန်နေတာကိုဆက်ပြီးအရေးယူပေးစီလိုပါတယ်ဆိုပြီးတော့သူကရေးပါတယ်နောက်စာတစ်စောင်ကတော့ကိုမြင့်မော်ဆိုတဲ့အကောင့်ပိုင်ရှင်မသူစာစာတော့မသူ့မော်မဖတ်ကြပြပါဦးခင်ဗျာ
အခုမြန်မာအစိုးရကယူသားပွင့်လင်းပါတယ်အစိုးရကိုယ်တိုင်ဘာမှကျွလွန်ထားတာမရှိပါဘူးအစိုးရရဲ့ယူသားမှုကဘာကိုပြသဖို့တရားရင်ဆိုင်ခဲ့တာပါအပြစ်ကျွလွန်တာခေတ်ဆက်ဆက်အာဏာရှင်စစ်တပ်ကပါရခိုင်အစိုးရအဆက်ဆက်ကရခိုင်မြောက်ပိုင်းမွတ်စလင်တွေပေါ်မှာကျူးလွန်တာကရက်စက်လွန်ပါတယ်။စနစ်တကျရည်ရွယ်ချက်ရှိရှိကျူးလွန်တာကြောင့်လူမျိုးတုံးတက်ဖြတ်မှုမြောက်နေပါတယ်။အခုအစိုးရကလူကြီးတိုင်းကလည်းအမျိုးမျိုးနှိမ့်မှန်းနှိပ်စက်ပြီးမိတကွဲဖာတကွဲဖြစ်အောင်ထောင်သွင်းအချင်းချခံခဲ့ရဘူးသူတွေဖြစ်ပါတယ်။အစိုးရကအခုလိုတရားရင်ဆိုင်တာကတော့စစ်တပ်ကိုကာကွယ်ပေးဖို့ထက်မြန်မာနိုင်ငံရဲ့ဂုဏ်သိက္ခာကိုကာကွယ်ဖို့ဖြစ်ပါတယ်။ICJ တရားရုံးကမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကိုစဉ်းစားပြီးတော့ဆုံးဖြတ်မှာမဟုတ်ပါဘူး။စစ်ဆေးနေတဲ့အမှုကိုပဲစဉ်းစားပြီးတော့လူမျိုးတုံးတက်ဖြတ်မှုမြောက်မမြောက်ဆိုတာဆုံးဖြတ်မှာပါ။မြန်မာအစိုးရက ICJ ရဲ့ကြားဖြတ်ဆုံးဖြတ်ချက်၄ခုကိုကြည်ကျင်းအဖြစ်အမှုအခြေအနေကိုခန့်မှန်းနိုင်ပါတယ်။ဆက်လက်ရင်ဆိုင်ခုခံရင်းလည်းပဲနောက်ဆုံးအမှုရှုံးမယ်ဆိုတာ ICJ ကယာယီအမိန့်ထုတ်ပြန်ပြီးတော့တတိပေးလိုက်တာဖြစ်ပါတယ်။ ICJ မှာခုခံချေပါခြင်းကငွေကုန်လူပင်မှန်နိုင်ငံကုန်သိက္ခာကြဆင်းပြီးတော့နောက်ဆုံးမှာတော့တရားခံအဖြစ်ဆွဆွဲပြီးတော့အမှုရှုံးမှုများပါတယ်။မြန်မာနိုင်ငံပေါ်မှာနိုင်ငံတကာဖိအားတွေနဲ့အရေးယူမှုတွေပိုလာနေပါတယ်။နိုင်ငံတကာအမြင်မှာမြန်မာပြည်သူတွေပေါ်မှာယုံကြည်မှုတွေကြဆင်းအကြက်တဲမျိုးစုံရင်ဆိုင်နိုင်ပါတယ်။ဗီဒိုအာနာရှိသူကိုအားကိုးပြီးတော့အမှုကိုကာကွယ်ခြင်းထက်အမှုကိုအပိသက်ဖြေရှင်းခြင်းကနိုင်ငံကုန်တက်ပါတယ်။ICJ မှာပြန်လဲခုခံခြေပါခြင်းထက်နိုင်ငံတကာနဲ့ပူးပေါင်းပြီးတော့လူခွေရှူထောင်ကနေအကောင်းဆုံးဖြည့်ရှင်းပေးခြင်းကသာမှန်ကန်တဲ့နည်းလမ်းကြမှာပ
ါဟုတ်ကဲ့ကျေးဇူးပါနောက်စာတစ်စောင်ကတော့ဒဂုံမျိုးစစ်ကဥလာထွန်းရဲ့စာဖြစ်ပါတယ်မရိသန္တာကျော်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါဥလာထွန်းပြောတာက ICJ ကအထက်ပါအတိုင်းအတီးပြုတ်ချမှတ်မယ်ဆိုရင်လုံးဝတရားမျှတပါတယ်ထဲဘာလို့လဲဆိုတော့လူမျိုးတုံးတုတ်တင်ရှင်းလင်းမှုကိုဥတီစေတဲ့ဖြစ်ကြီးကစိုးစိုးရွားရွားကိုဖြစ်ခဲ့တယ်လို့ဖြစ်လဲဖြစ်နေလို့ပါ။နောက်ဆုံးဖြစ်ရက်ကရခိုင်ရိုဟင်ဂျာအဓိကရုံးတွေဖန်တီးပြီးတော့ရိုဟင်ဂျာ9သိန်းလောက်ကိုအကြောက်လွတ်အောင်ရွာတွေမီးရှို့လူသက်အတ္တမကျင့်ဤတွေနဲ့အတင်းအကျပ်မောင်းထုတ်ခဲ့ပါရဲ့။ထင်ရှားတဲ့သက်တွေအများကြီးပါ။ နောက်ဆုံးဒေတာကြီးတစ်ခုလုံးကိုလုံးဝမမှတ်မိနိုင်လောက်အောင်ညှိလန့်ပြောင်းလဲပြစ်လိုက်တာပါရိုဟင်ဂျာမရှိဘူးဆိုတာထိတ်ကဆအတွင်းကြီးပြောနေတာပါပြည်ထဲမှာရိုဟင်ဂျာလို့မပြောရဲမတုံရဲကြပါဘူးဒါကလူမျိုးတုံးတုတ်တင်မှုကိုဥတည်နေတာမဟုတ်ရင်ဘာဖြစ်နိုင်မှာလဲဒီတော့မြန်မာနိုင်ငံရဲ့လူအခွင့်အရေးပေါ်မှာအကောင်အဆိုးဘလို့အကျိုးဆက်တွေမျှော်လင့်နိုင်မှာသလဲဒါကိုရှင်းရှင်းလင်းလင်းပြောဖို့ဆိုရင်ဆရာနာရှင်စနစ်ကိုဂါဂနာနာနားလည်ဖို့လိုမှာပါ1962ခုနှစ်ကစလို့အမြင့်တွေလာတဲ့ဒီစစ်အာဏာရှင်စနစ်ဆိုးကြီးကနည်းနည်းဆိုင်ဆိုင်ကိုအမြင့်တွေဆွဲမြဲနေတယ်လို့တစ်ဖက်ကဖွက်ထားတဲ့လက်သေးတွေရှိနေတယ်လို့ဖွဲ့စည်းပုံမျက်နှာဖုံးနဲ့လဲအစွဲတွေကိုဖုံးကွယ်ထားနေတဲ့မင်းသားလေးဖြစ်နေအယောင်ဆောင်နေတော့တော်ရုံတော်ရုံနိုင်ငံရေးအသိနဲ့ကတော့မြင်ဖို့ခက်ခဲမှာပါတကယ်စစ်အာဏာရှင်ကိုဖယ်ရှားရေးမှာနိုင်ငံတကာနဲ့ပူးပေါင်းပြည်သူအားကိုအခိုင်အမာယူရဲဝင့်စာဥဆောင်မှုပေးဆောင်ရွက်ဖို့အကောင်းဆုံးအခြေအနေပါဒါကိုဘယ်လိုလုပ်မလဲဆိုတာအဖြေမရှိသေးရင်တော့ကျွန်တော်တို့တရွေ့ရွေ့ပြောင်းလဲတာကိုစောင့်ကြတာပေါ့တဲ့ဥလာထွန်းတကုံမျိုးတက်ကရေးလာတာဖြစ်ပါတယ
်ဟုတ်ကဲ့ဥလာထွန်းကတော့ဒီ ICJ ဆုံးဖြတ်ချက်ကလက်ရှိအခြေအနေကိုထင်ရပြီးဆုံးဖြတ်တာတရားရယ်ဆိုပြီးသူ့အမြင်ကိုရေးတာပါနောက်စာတစ်စောင်ကတော့အမေရိကန်ပြည်အောင်စုကမောင်တဒနာရဲ့စာပါမဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
နိုင်ငံတကာတရားရုံး ICJ ကလက်ခံကြားနာခရေကမျှတဲ့ဆုံးဖြတ်ချက်ဖြစ်လာလိမ့်မယ်ဆိုတာမမျှော်လင့်ခဲ့ပါဘူးဘာကြောင့်လဲဆိုရင်ကုလသမဂ္ဂအပါအဝင်တက္ကပါလုံးရဲ့အစီရင်ခံစာတွေအချက်အလက်တွေပေါ်မှာအခြေခံထားစဉ်းစားဆုံးဖြတ်မယ်ဆိုတာပန်းစာထားလို့ပါပဲ။ရခိုင်မျိုးနွယ်စုတွေတက်ဖြတ်ခံခဲ့ရတဲ့ကိစ္စတွေကိုလည်းထည့်သွင်းစဉ်းစားမယ်ပုံမပေါ်ပါဘူး။သူတို့စဉ်းစားနေကြတာက ICC မှာလက်မှတ်မထိုးထားတဲ့မြန်မာနိုင်ငံကပြစ်မှုကျူးလွန်သူတွေကို ICC ခုံရုံးတင်နိုင်ဖို့လမ်းကြောင်းသစ်တွေရှာဖွေနေကြခြင်းသာဖြစ်တဲ့အတွက်မျှတမှုမရှိနိုင်ဘူးလို့ယူဆမိပါတယ်။အခုဆုံးဖြတ်ချက်ကြောင့်ကုလပါဝင်နိုင်ငံတကာကမြန်မာနိုင်ငံကိုနိုင်ငံရေးတန်တမာရေးစီးပွားရေးဖိအားပေးအရေးယူမှုတွေတိုးလာနိုင်ပါတယ်။ဒီအတွက်အုပ်ချုပ်ရေးအာဏာအပြည့်အဝမရှိတဲ့အစိုးရအတွက်ဒုက္ခသည်တွေပြန်လည်လက်ခံရေးအခြေအနေတွေဟာပိုပြီးတော့ကြန့်ကြာနိုင်တယ်လို့လူမျိုးရေးဘာသာရေးအသွင်ဆောင်ပြစ်ပခါတွေဖြစ်လာနိုင်ပြီးတော့အထွေထွေအကျက်တဲတွေကနေလူခွေရေးအခြေအနေတွေဟာလည်းဆိုးဝါးသွားနိုင်တယ်လို့ယူဆမိပါတယ်။ဒါကြောင့် ICJ ရဲ့ဆုံးဖြတ်ချက်ဟာအသွင်ကူးပြောင်းရေးခက်ခက်ခဲခဲစ조사နေရတဲ့မြန်မာနိုင်ငံကိုအဆိုးဆုံးအခြေအနေတစ်ခုစီတီရောက်သွားဖို့တောအားပေးသလိုဖြစ်သွားမယ်အပြင်အာစာအကြမ်းဖက်သမားတွေအတင့်ရဲစွာနဲ့လှုပ်ရှားနိုင်မှုကာကွယ်ပေးသလိုဖြစ်သွားတဲ့အတွက်လုံးဝမျှတမှုမရှိဘူးလို့ယူဆမိပါတယ်ဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့မောင်တသနာရဲ့စာပါ။နောက်ကျွန်တော်တို့စာရီပြဖို့ထားရလည်းရှိပါသေးတယ်။ဒါပေမဲ့အချိန်များများဆက်စားမရတဲ့အတွက်ဟိုလူရင်းအပိုက်လောက်ကိုပဲဖော်ပြချင်မယ်။တူကတော့ဥတင်ဝင်ရဲ့စာပါ။တို့က ICJ မှာတရားစွဲခံရတာနိုင်ငံကုန်သိက္ခာကြရဲတချင်နဲ့မှာပဲစစ်ဖက်ရက်ဖက်ပိုစီယုံလန်နေတဲ့နိုင်ငံကဆက်ဆံရေးမှာခက်ခဲနေတွေ့နိုင်တယ်ဆိုပြီးတော့ရေးပါတယ်။နောက်ဒီဥစိန်မောင်ရဲ့စာမှာတော့ဒီနိုင်ငံကနဲ့ပူးပေါင်းဆောင်ရွက်မှုတွေအားနည်းတဲ့အကြောင်းထောက်ပြထားပါတယ်။နောက်တချင်နဲ့မှာပဲကောင်းကျိုးရတော့တဲ့မိမိရဲ့အင်အားအာဏာအရှိန်အဝါတွေကိုမစင်စားမစင်ညင်လက်လွတ်စပယ်တုံးနေတဲ့စစ်တပ်ကိုငါတို့ထင်နိုင်လို့မရတော့ပါလားဆိုတဲ့အတိတ်တရားရပြီးစင်ညင်သွားနိုင်မယ်အကျိုးတော့ရမယ်လို့ဆိုနိုင်ပါတယ်ဆိုပြီးဥစိန်မောင်မိထီလာမျိုးကလည်းရေးပါတယ်ဆိုတော့ကျွန်တော်တို့ဒီအစီအစဉ်ဆုံးသက်ဖို့တမိနစ်ခွဲလောက်အချိန်ရပါတယ်ကျွန်တော်ပြင်နေဆွေးနွေးမဲ့ပုံကိုယ်တွေကိုနောက်ဆုံးအပိတ်သုံးသက်ချက်အနေနဲ့ပေါ့လေဆိုတော့ဒီအမှုကနေပြီးတော့ကျွန်တော်တို့အကောင်းဆုံးမြန်မာနိုင်ငံပေါ်မှာဘာတွေတက်ရောက်လာနိုင်တယ်လဲဒီလိုစိုးကျိုးတွေတက်ရောက်လာနိုင်တဲ့အပေါ်မှာရောကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ဘာတွေပြင်ဆင်ထားဖို့များလို့မလဲဆရာဦးသိန်းသိန်းကိုအရင်ဆွေးနွေးပေးပါ
ဟုတ်ကဲ့ဗျာအဆိုးဆုံးကတော့ခုကိုကျွန်တော်တို့ကတိခါကြတာပါကျွန်တော်တို့နာစီတွေနဲ့ဒဇန်းနဲ့ထားပြီးတော့ကျွန်တော်တို့စုဆွဲခံရတာပေါ့ဗျာနော်အဲတမျိုးသားလုံးတိုင်းငံလုံးစုဆွဲခံရတဲ့အနေအထားပါအဲတိခါကြတာပါပြီလူတွေကလူသားမျိုးနွယ်ချင်းအတူတူပေါ်မှာအတွေ့ရောင်းဒါတခါကိုကိုတဲ့ဘာသာမတူတာနဲ့ဘုခုနိုင်ငံသားမဟုတ်ဘူးဆိုတာနဲ့ဘယ်လိုတွေကြည့်လို့လဲဆိုစုဆွဲရတာတိခါကြတာပါပြီတန်တမာရေးမှလည်းပဲနိုင်နေတာအပြင်ပါဆိုကြည့်ဒီမှာတော့ကျွန်တော်တို့ကကောင်းတဲ့တချို့ရလာပြီးရလာနိုင်ပါတယ်ကျွန်တော်တို့ကြီးပို့ပြီးတော့ဒီစီလာနိုင်တယ်တိုင်းပြည်ကြီးကျုံလာပြီဖြစ်လာတဲ့အပေါ်တွေမှာခုလိုဟိုနိုင်တဲ့စီမင်းကိုတိုင်းပြည်ထဲမှာကိုယ်တော်နဲ့ကိုယ်တော်မျိုးလို့လို့မရတော့ဘူးခုနဆရာကြီးအောင်ဒီငင်းပြောတဲ့ absolute sovereignty ကတော့မရှိတော့ဘူးအဲ့ဒီအခြေအနေမှာကုန်သိက္ခာရှိရှိနေပေါ့ဗျာသင်္ကားစာယူပြီးတော့နိုင်ငံတကာနဲ့ဥပေါင်းဆောင်ရလိမ့်မယ်ဒီလောက်ကြီးကြီးလာခဲ့တာဟာကုလသမဂ္ဂ FFM ကိုဝင်ခွင့်လက်မခံခဲ့တဲ့အတွက်ကြေနာတွေကပူကြီးပြလာတာဖြစ်တယ်ကျွန်တော်တို့ကဒီဒနကန်အားစုတွေကတစ်ဖက်နဲ့တစ်ဖက်စစ်တိုက်တဲ့အခါမှာပန်းနယ်တောက်တာပြီးလို့ကြေနာတွေကတစ်ဖက်တစ်လုံးရှိမှာပဲရှိတဲ့အခါမှာကြောက်ကြရမရှိတော့ပြည်မြို့ကျွန်းတွေကိုတီတီရဲ့ဥတွေတိုင်းရင်းယူသွားလို့ရှိရင်ကြေနာမရှိဘူးလို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ဆရာဦးအောင်သူငယ်မြေမြောခင်ဗျစက္ကန့်30လောက်တော့အချိန်ရပါသေးတယ်ဆိုတော့ကျွန်တော်ဒီကြားကာလမှာကျွန်တော်တို့မြန်မာနိုင်ငံအနေနဲ့အကျိုးရှိအောင်ဘာတွေများလုပ်သင့်တယ်လို့ယူဆတယ်ခင်ဗျဟု
တ်ကဲ့အရင်ကစဉ်းစားချက်ကလွယ်တော့ဗောဗျာကျွန်တော်ကျွန်တော်ဖြတ်လေးပြလုပ်တယ်ကျွန်တော်တို့ကိုယ့်ရဲ့ဆက်ကျင်တဲ့အရာကြီးတွေဆိုလို့ရှိရင်ချိန်မုံ့လိုက်ကြတာလွယ်ပါတယ်ဒ ဒါပေမဲ့အခုဒီခါမှာတော့ကျွန်တော်ဆင်းတယ်နိုင်ငံကစောင့်ကြည့်တဲ့မျက်စိရဲ့ရှိနေပြီဒါတခါကျတော့အခုလိုမျိုးဖြတ်လေးပြတို့ကျွန်တော်တို့ပြောတဲ့ခုနစစ်စီရေးကိစ္စမျိုးတွေလုံးဝမရနိုင်လို့ယူဆပါတယ
်ဟုတ်ကဲ့
ဒီခါမှာပဲပို့ပြီးတော့တတိထားလိမ့်မယ်လို့ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဝင်ဆွေးနွေးပြီးတဲ့ဦးအောင်သူငယ်ဦးသိန်းတန်းကိုယ်တိုင်ပါဝင်ဆွေးနွေးရတဲ့သူတွေစာရေးသားပေးဖို့သူတွေနဲ့တော်တော်ရှင်နေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ Thank you.